ါရှင်အင်္ဂါနေ့ညဒိုင်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ဒီကနေ့ဆွေးနွေးမယ့်အကြောင်းကတော့ဒီအလုတ်သမားတွေလှူအားကလာစာအကြောင်းပါပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့အလုတ်သမားသမဂ္ဂအဖွဲ့ချုပ်ကဥက္ကဋ္ဌဦးအောင်လင်းနဲ့နောက်မြန်မာနိုင်ငံကုန်တယ်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ကတွဲပတ်အထွေထွေတွင်းရမှုသုံးဒေါက်တာတော်တက်တက်ခိုင်ပါဥအောင်လင်းအရင်ဆုံးစပြီးတော့ပြောပြပါ
ဟုတ်ကဲ့ဒီနေဆုံးခကျင်းငွေဒီဥပဒေပြဋ္ဌာန်းတာတော့ကျွန်တော်တို့နှစ်နှစ်ကျော်ပြီပေါ့နော်ဒီဥပဒေပြဋ္ဌာန်းပြီးတဲ့နောက်မှာဒီနေဆုံးခကျင်းငွေကိုကျွန်တော်တို့3600သတ်မှတ်ခဲ့ပါတယ်ဒီ3600ကိုထုတ်ပြန်ကြေညာတဲ့အခါမှာသုတ်ခတ်မှုတွေဖြစ်လာပါတယ်ဖြစ်လာတဲ့အကြောင်းအရင်းကဒီ3600ရပောင်း60မတိုင်မီပေါ့နော်အဲ့ဒီကာလမှာဒေါ်လာဈေးက1050ပတ်ဝန်းကျင်မှာပဲရှိတယ်3600ဒီပြုတ်လိုက်တဲ့အခါမှာဒေါ်လာဈေးကနေကတော့ဘူဘန်ကနေပြီးတော့ဒီ1290အထိဆွဲတင်ခဲ့တဲ့အတွက်ကြောင့်မလို့အေကန်စားတော့ကုန်ဈေးနှုန်းတွေက20,000လောက်အထိမြင့်တက်သွားတယ်ဥပဒေကြောင့်ရဒီနေဆုံးအခကျင်းငွေသတ်မှတ်တဲ့ဆန်နှုန်းကိုလူသမားတွေခံစားခွင့်ရသွားတယ်သို့တော်လည်းပဲဒီကုန်သင်းလုံးမြင့်တက်လာတဲ့အချိန်နေပေါ်မှာမူတည်ပြီးတော့ဒီလူသမားတွေကတော့ဥပဒေရပေးတဲ့အခွင့်အရေးဟာပေးကပေးမရဆိုတဲ့အခြေအနေမျိုးကိုရောက်တယ်ဒီရပိုင်းထဲမှာပဲနောက်ဆက်တွဲတွေကဘာတွေဖြစ်လာတယ်လဲဆိုတော့ဒီသူ့လုပ်ငန်းရှင်တွေကဒီ3600ပြင်မှာပေါင်းဆက်ပေးရမယ်ဒီဖယ်ဒီစီစဉ်ပေးတာမျိုးတွေချုပ်လိုက်တာမျိုးတွေပေါ့နော်အခြားအခွင့်အရေးတွေတော်တော်များများကိုရုပ်သိမ်းလိုက်တဲ့အတွက်ကြောင့်မလို့ဒီလူသမားတွေကဒီကိုလန်းစိမ့်နဲ့ကိုအလုပ်ကိုသွားရမယ်ကိစ္စမျိုးတွေဖြစ်ပေါ်လာတယ်။အခြားအခွင့်အရေးတွေရုပ်သိမ်းလိုက်တဲ့အတွက်ဒီလူသမားတောင်းဆိုမှုတွေပြန်လည်ဖြစ်ပွားလာတယ်။နောက်အချို့ဆက်ယုံတွေက3600ကိုမပေးနိုင်တဲ့အတွက်ကြောင့်မလို့ဆက်ယုံပိတ်လိုက်တာကတယုံပေါ့နော်လောလောဆယ
်။နော
က်ဒီလူသမားအင်အားရှော့ချလိုက်တဲ့ဆက်ယုံတွေလည်းအများကြီးဖြစ်ပေါ်လာတော့တွေ့ရပါတယ်ခင်ဗျာ။လောလောဆယ်ကတော့လူသမား
ဟုတ်ကဲ့ပါဦးအောင်လေ။နောက
်မိုးလက်မဲ့ဖြစ်ပြီပေါ့နော်။ဟုတ်ကဲ့
။ဟုတ်ကဲ့။တထောင်ကျော်အလုပ်လက်မဲ့ပြီ။ဒါဒီကြောင့်နေနောက်ဆွံ့နေကြတာပေါ့နော်။အခုမြန်မာနိုင်ငံကုန်တယ်ကြီးများတင်ရဒေါက်တာတက်တက်ခိုင်ပြောပါဦး
။ကျွန်မကတော့ဟိုလောက်ခလာစာနဲ့ပတ်သက်လို့ဒါအလုပ်ရှင်နဲ့အလုပ်သမားကြားမှာညှိနှိုင်းရတဲ့ကိစ္စတွေပေါ့နော်။ဆိုတော့ကျွန်မတို့ကဟိုညှိနှိုင်းတော့ရင်တစ်ဖက်နဲ့တစ်ဖက်ကကိုင်းကျုံမီကျုံကိုင်းမီဖြစ်တယ်။တလီလဲစီတခရီးလဲသွားတွေဖြစ်တယ်။ဒါဒီလူသားစားတိုက်ပွဲမဟုတ်ဘူးပေါ့နော်။ဒီအလုပ်ရှင်နဲ့အလုပ်သမားဆိုတဲ့မတူညီတဲ့အခြေခံပေါ့မူတည်ပြီးတော့မှဒါလူသားစားတိုက်ပွဲမဟုတ်ဘူးဆိုလို့ရှိရင်ကျမတို့အလုပ်ရှင်ပဲဖြစ်ဖြစ်အလုပ်သမားပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်တိုင်းပြည်အတွင်းမှာเนาะအတူမီတင်းနေတိုင်းနဲ့ကျမတို့ရဲ့လူအဖွဲ့အစည်းဖွင့်လို့ပို့ချက်ဖို့လို့အတွက်ကိုကျမတို့ကလက်တွဲပြီးတော့မှလုပ်ဖို့ကင်ဘက်တွေဖြစ်တယ်ဆိုတော့ဒီခံယူချက်လေးနဲ့အရင်ပေါ့เนาะကျမအဲ့ဒါလေးကိုပြောချင်ပါတယ်ရှင်နောက်တစ်ခုကကျတော့မှန်ပါတယ်ဟိုဥအောင်လင်းပြောသလိုပဲဒီ3600နဲ့တတ်မှတ်လိုက်တယ်ပေါ့เนาะတတ်မှတ်လိုက်တဲ့အချိန်မှာနော်အကျိုးသက်ရောက်မှုကတော့ဓမ္မဋ္ဌိဆန်ကြကြပြောလို့ရှိရင်အကျိုးသက်ရောက်မှုဆိုတာဒီအပေါင်းလက္ခဏာဆောင်တဲ့အကျိုးသက်ရောက်မှုတွေလည်းရှိတယ်လို့အနှုတ်လက္ခဏာဆောင်တဲ့အကျိုးသက်ရောက်မှုတွေလည်းရှိနိုင်တယ်ပေါ့နော်ဟိုအပေါင်းလက္ခဏာဆောင်တယ်ဆိုတာအပါဒီလဲဆိုလို့ရှိရင်ကျမတို့ဝန်ထမ်းတွေလစာတိုးတဲ့အတွက်ဒီလစာတိုးပြီးရတဲ့ဝန်ထမ်းတွေဟာနော်သူ့ရဲ့သုံးဆွဲမှုပုံစံတွေပြောင်းလာတယ်နော်အယောင်းဝယ်တွေတိုးတက်လာပြီးဝယ်လိုအားတွေတိုးတက်လာပြီးတော့မှဒီစီးပွားရေးလုပ်ငန်းကိုလည်းပြန်ပြီးအကျိုးပြုတာတွေရှိနိုင်တယ်ပေါ့နော်နောက်သူတို့ရဲ့ပညာရေးတန်းမာရေးပို့ပြီးမှရင်းနှီးမြှုပ်နှံလာနိုင်တယ်နော်သာသဖြင့်သူ့ရဲ့တခြားတိုးတက်ရာတိုးတက်ကြောင်းတွေစူးစမ်းဖို့လို့အတွက်ကိုအချိန်တွေပို့ရလာတယ်ပေါ့နော် over time တွေလုပ်ကြမလို့တော့ဒါဆိုနော်လစာလုံလောက်သွားတဲ့အတွက်အတားမျိုးလည်းရှိနိုင်တယ်လို့နောက်တစ်ခုကအနှုတ်လက္ခဏာကတော့ခုနဥအောင်လင်းပြောသွားသလိုပဲပေါ့နော်ဆိုလို့ရှိရင်စီးပွားရေးလုပ်ငန်းရှင်ဘက်ကလည်းကြည့်လို့ရှိရင်ဥပမာထားပါတော့နော်ဟို15ရောက်တဲ့အထက်လို့ပြောထားတဲ့အခါကျတော့ဒီ15ရောက်ကိုအရင်တော့လစာ10သိန်းနဲ့သူတစ်လောက်10သိန်းပေးပြီးဒီလုပ်ငန်းကိုလည်းပတ်ခဲ့တဲ့အချိန်မှာအခုချိန်မှာဟို3600ဆိုတော့အကြမ်းင်းတစ်လောက်10သိန်းလောက်ဖြစ်သွားတဲ့အချိန်မှာသူ15သိန်းတိုးပြီးမပေးနိုင်တော့လို့ရှိရင်သူ9ရောက်ကိုအလုပ်ချုပ်ရမှာဖြစ်လာတယ်ပေါ့နော်အလုတ်ကင်ခွင်လန်းနေထိန်းချောက်မှုကလည်းတစ်ဖက်မှာရှိနေတယ်ပေါ့နော်ဆိုလို့ရှိရင်ကျမတို့ကအဆုံးဖြတ်ချက်တစ်ခုချတော့မယ်ဆိုတာနဲ့အဲကျမတို့ဘာဝဲယုံကြည်လဲဆိုလို့ရှိရင်ဒီဈေးကွက်စီးပွားရေးစနစ်ပေါ့နော်ဈေးကွက်စီးပွားရေးလို့ပြောလို့ရှိရင်ကျမတို့ကဝယ်လိုအားတွေရောင်းလိုအားတွေပေါ့နော်ဆိုလို့ရှိရင်ဝယ်လိုအားရောင်းလိုအားပေါ်မှာပဲဈေးဆိုတာဖြစ်တယ်အဲ့လိုအလားတူပဲပေါ့နော်အလုတ်သမားဈေးကွက်လို့ပြောလို့ရှိရင်လည်းကျမတို့တိုင်းပြည်ထဲမှာရှိတဲ့အလုတ်ကင်ခွင်လန်းနေရဘလောက်ရှိတာလဲအလုပ်လိုချင်တဲ့သူအရေးအတွက်တည်းကဘလောက်များနေတာလဲပေါ့နော်အဲ့ဒါပေါ့လေကျမတို့မူတည်ရပေါ့နော်မူတည်ပြီးတော့မှဒီဥပဒေနဲ့ပြဋ္ဌာန်းလိုက်တာဒီအတီးပဲဖြစ်မှာလားဆိုတာကလည်းဒီမေးခွန်းထုတ်ပြတစ်ခုဖြစ်တယ်ပေါ့နော်ဘာဖြစ်လို့လဲဆိုပြင်ဥပဒေဆိုတာတော်တော်ကြာမှတစ်ခါပြဋ္ဌာန်းတယ်တော်တော်ကြာမှတစ်ခါပြဋ္ဌာန်းတယ်ဒါပေမဲ့တော့ဟိုအခြေအနေတွေကြတော့အပြင်မှာကျောင်းနေတယ်ပေါ့နော်ခုနဥအောင်လင်းပြောတဲ့ဒီ exchange rate တွေကျောင်းလာလို့လို့inflation တွေဖြစ်တာလို့ market mechanism ဆိုတာကြီးอ่ะဒီဈေးကွက်သဘောတရားရရှိနေတဲ့ခါကျတော့အဲ့ဒါကိုလည်းကျမတို့ကမျက်ွယ်ပြုတ်ပြီးတော့မှဥပဒေကိုပဲအရန်အားကိုးလို့လည်း
ไม่อยากรู้เลยจังหวะเราเช่นเนี่ยจังหวะเช่นมาเขาแกตอนแต่ขายเปลี่ยวอะไรปะเนาะที่เสกเวสีบอยส์เนี่ยแต่งชีอะไรปะเนาะอากูที่เสนอแต่ยังดีไลน์มาป่าวบีร์เสนอโบด้วยอุจจารณ์ดีไลน์มาอยากรู้เลยเนี่ยลูกก็ชิมวิสุรากันโซโลรูเนี่ยแกทำอะไรทวีเนี่ยอะไรรู้มั้งเราตั้มอะไรกูทำวิสุรากันปุ๊บเราโน้ตกันจะไปอุบลีมาจุนเราไม่รู้จริงเลยเนาะที่นี่เนี่ยเช่นเนี่ยเราพยายามมีรถดีด้วยเลยเช่นมา จนเราตาวิชีได้รู้เลยว่าตัวดีพีพีเนี่ยที่เนี่ยยิ่งจีบีจนเราไม่เชื่อเราหรอกเอเรกูลาบอกว่าไม่เชื่อเลยบุฟเฟ่ต์เราบอกว่าพี่มาเลขีเชนี่ยอินฟลักชันเนี่ยพี่พี่ลองวิจัยเรื่องตามโมเรียเลยเว้ยอุ้งสองเชนี่เลขีเชนี่มาดูมาสิถูกเรื่องเล่นเรื่องสารีเลขีเชนี่โอ้โหทั้งเว้ยมาพี่เราไอ้เนี่ยโน้ตเนี่ยโต้เราเนี่ยเราเดือดว่าอุดเนี่ยของเราเนี่ยมาโชว์เราเนี่ยมาเล่าเลยไอ้เราดีเนี่ยเราก็จริงเว้ยแต่ถ้ามาบริเวณที အလုပ်မကလည်းငွေဝဲချေခံတယ်ဆိုတော့ဒီမှာမိလို့ပြင်ကြီးမှာကျွန်တော်ပြောသလိုရခွင့်နဲ့တော့ပက်လိုက်ပိုးပြီးပြီးတော့ကြီးတယ်အခုလည်းအခုလိုချိန်တွေမှာဒီပတ်စံပေးလိုက်တာအလုပ်မတွေသမင်းဝါကိုသမင်းကဟိုရှိပြီးအလုပ်တွေလည်းပြုတ်လို့ရှာလည်းမတတ်နိုင်ဗမာပြည်ရဲ့ facility မပေးနိုင်ဘူးဗျအစိုးရကလည်းဒီရင်းနှီးမြှုပ်နှံတဲ့လူတွေအပေါ်မှာဟာအပြည့်အစုံလေးစစ်ကအစကျွန်တော်ရခွင့်တွေကဆက်ဈေးတက်သက်သာသာနဲ့အဲ့လိုမျိုးလုပ်မပေးနိုင်တဲ့နိုင်ငံကြီးဖြစ်တယ်ဒါကလည်း corruption တွေကများပါတယ်အဲ့ဒီတော့အဲ့ဒီကြောင့်ဆိုတော့အချိန်ကြီးပဲတော်တော်ချိုးရလို့ရှိရင်အချိန်နဲ့မပေးသေးတဲ့အချိန်မှာဒီလိုမျိုးဟာဥရိနဲ့သတ်မှတ်လိုက်ဖြစ်ပြီးဥပဒေကြီးအချိန်နဲ့မပေးလို့သတ်မှတ်ရင်ဘယ်ဥပဒေမှကောင်းတယ်ဘုံလို့မရဘူးခင်ဗ
ျဟုတ်ကဲ့ပါဆရာဥကျော်လင်းကဝါရင်တရားလွှတ်တော်ရှင်းနေတူပါသူကတော့ဒီအခုလိုမျိုးပြောင်းလဲပေးတာကိုအချိန်မတန်သေးဘူးလို့ပြောပါတယ်အခုဒါနဲ့ပတ်သက်ပြီးတော့ဗောနော်ဒီနောက်ဆက်တွဲပေါ်ပေါက်နေတဲ့ပြဿနာတွေအများကြီးပါဆရာဒီပြဿနာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်အစိုးရဘက်ကဘာတွေလုပ်ပေးနိုင်လဲဆိုတာသိရဖို့ဒီတမရအစည်းအဝေးအကြံပေးတုပ်ဖြစ်တဲ့ဒေါက်တာအောင်ထွန်းသက်ကိုကျွန်မဖိတ်ခဲ့ပါတယ်ဒါပေမဲ့သူကမအားတဲ့အတွက်ဗောနော်အတန်ဖိုင်လေးယူထားပါတယ
်အလုပ်ရှင်ဘက်ကပေးနိုင်တဲ့အနေထားရေအလုပ်သမားဘက်ကရတဲ့လာကနဲ့တော့စာဝန်နေကြီးပြည်လေတဲ့ဟာမျိုးအဲ့တော့တကယ်တမ်းတော့တကဘာလုံးမှာပေါ့ဆရာတို့အမေရိကန်မှာတော့ဥပမာနော်ဒီအနေဆုံးလောက်ခလာဆာကိစ္စကသူလဲတော်တော်လေးစဉ်းစားနေရတဲ့နေသားရှိတယ်ဟိုမှာထိုင်းမှာလည်းလုတ်တယ်အိန္ဒိယနိုင်ငံတွေမှာလည်းလုတ်တယ်စင်ကာပူမှာဆိုရင်လုတ်အစရှိပေါ့အဲ့တော့နိုင်ငံတိုင်းလူဒီအလုပ်အနေဆုံးလောက်ခလာဆာကိစ္စကတော့ဒီသုံးခွင့်ဆိုင်လို့အလုပ်ချင်းရဲ့အလုပ်သမားရဲ့နိုင်ငံတော်အစိုးရရဲ့ဒီသုံးခုကပေါင်းပြီးဆောင်ရရတာပဲလေအခုကတော့3600ဆိုတာတတ်မှတ်ပြီးအဲ့တော့သုံးမှတ်ပြီးတဲ့အကျိုးဆက်တွေကိုလုတ်ရှင်ဘက်ကရောအလုပ်သမားဘက်ကရောနိုင်ငံတော်အစိုးရဘက်ကရောပြင်ရင်မိုးမိကင်တွဲရမှာပဲအခုဆိုရင်ဆရာတို့အလုပ်ရှင်ဘက်ကဒီလောက်ခလာတာမပေးနိုင်တော့သူ့ဘက်ကဝန်ထမ်းတွေကိုရှော့နေနေတာရှိကောင်းရှိတယ်ဒီဘက်ကလည်းဒီ3600မှမရလို့ရှိရင်မလုပ်တော့ဘူးဆိုတဲ့ဌာနပြတာမျိုးလည်းရှိကောင်းရှိမယ်အမှားတော့ဒါဒီအားလုံးသတ်မှတ်ထားတဲ့နိုင်ငံတော်သတ်မှတ်ထားတဲ့နေဆုံးလောက်ခလာတာဟိုသုံးဝင်ဆိုင်ကဒါကိုဆက်လက်ပြီးမော်နီတာလုပ်ဖို့လိုတယ်ဟို adjustment တွေဘယ်လိုလုပ်ဖို့လိုမလဲဒါဥပဒေပိုင်းဆိုင်ရာနောက်ကနေဟိုဆရာတို့ဘယ်လိုဆက်လုပ်နိုင်မလဲဆိုတော့စဉ်းစားဖို့လိုတာဟုတ်အခုအကျိုးဆက်တွေရှိလာပြီအဲ့ဒါတွေကိုသုံးသပ်ဖို့လိုတယ်အဲ့ဒါတွေကိုဆရာတင်တဲ့တာဝန်ရှိတဲ့လူကလေအမြဲတမ်းအကဲခတ်နေရမယ်အနေအထားရှိပါတယ်နော
်ဟုတ်ကဲ့ပါဆရာအခုအစိုးရဘက်ကပေါ့နော်ဟိုဘာလုပ်ပေးနိုင်မယ်လို့ဆရာအနေနဲ့ယူဆပါလဲဥပမာဆိုရင်အလုပ်ရှင်တွေအလုပ်သမားတွေပေါ့နော်ပြောပါတယ်ဆရာအခုကုန်စည်နှုံးနေကြီးလာတဲ့ကိစ္စပေါ့နော်နောက်အစိုးရဘက်ကပံ့ပိုးပေးဖို့သူတို့ကလိုအပ်နေတယ်နောက်တစ်ခါခီးသွားလာရေးစိတ်တယ်ဟိုအခုကသွာလာရေးရလဲဟိုဝန်ဆောင်မှုတွေတက်အောင်မယ်ဘာညာဆိုတော့ဒီဇေယိတ်တွေဈေးစကားတွေပေါ့နော်နောက်ပြီးတော့ဝန်ထမ်းတွေနေဖို့ထိုင်ဖို့တွေအစိုးရဘက်ကဘာတွေပံ့ပိုးပေးနိုင်မှာလဲဆရာ
မဒီကိစ္စအရေးကြီးတာပေါ့ဘာကြောင့်ဆိုတော့ဒီအနည်းဆုံးလောက်ကလာတာပြောတဲ့ခါမှာသူ့ရဲ့ cost of living ပေါ့နော်ကိုင်ကြစီအဲ့တော့နေရေးထိုင်ရေးသွားရေးလာရေးကိစ္စဟုတ်နိုင်ငံတော်အစိုးရဘက်ကလည်းသူနီးသူဟာနဲ့ဟိုတက်တောင်အောင်လုပေးနိုင်ရင်အဲ့ဒီတက်တောင်အောင်လုပေးနိုင်တဲ့အတွက်အလုပ်သမားတွေအတွက်ရောအလုပ်ရှင်အတွက်ကောရှိတဲ့ဖိအားတွေနည်းနည်းလေးလျှော့သွားနိုင်တာပေါ့အဲ့တော့နိုင်ငံတော်အစိုးရအနေနဲ့ဒါလည်းစဉ်းစားနေတယ်ဥပမာရေးတဲ့မှာဥပမာကျမကြီးဟိုအမကဏီပြီးနိုင်နေကျမကြီးစောက်စောက်မှုတွေပြီးနိုင်နေဆိုတော့ဒါဒုတိယမို့ပညာရေးစောက်စောက်မှုတွေကိုနိုင်ငံတော်အစိုးရအမခံနေဆိုတော့အဲ့လိုမျိုးလုပ်ပြီးနိုင်လို့ရှိရင်ခုနအလုပ်ရှင်တို့ကလူဦးတစ်ဖက်ကနည်းနည်းလေးဆိုတော့ဖိအားနည်းနည်းလျှော့သွားနိုင်တဲ့အနေအထားရှိတာ
ဟုတ်ကဲ့ပါဒီအစိုးရဘက်ကလုတ်ပေးနိုင်တာစဉ်းစားတော့မင်းလားဆရာဘာလက်တွေ့လုတ်ပေးတာလဲဆရာတွေ့ပါပြီလေ
အခုကျွန်တော်စဉ်းစားနေတာကလုတ်နေတာအမကန်နဲ့ပတ်သက်လို့ကျမကြီးအမကန်ဒီစီစီမီဆောင်ရွက်နေတာတွေ့ရတယ်ဟိုပြည်ပြည်အမကန်တော့မလုတ်နိုင်သေးဘူးအဲ့တော့လုတ်နိုင်ဖို့လဲဆရာတို့ဟိုစဉ်းစားရမှာပဲအခုချက်ချင်းလက်နေတာကိုကမနစ်နေရမှာအလုပ်ကအနေဆုံးလုတ်ကလာတာ ကျွန်တော်တို့ဟိုနော်ဥပဒေထွက်လာတဲ့ခါကျတော့ဒီတတ်မှတ်လာတဲ့ခါကျတော့ဒါတွေအားလုံးကနောက်ဆက်တွဲဆောင်ရွက်ရမယ့်ကိစ္စတွေအများကြီးကြာနေပါနော
်ဟုတ်ကဲ့ပါဆရာခီးစိတ်ကအစပါနော
်အေးဒါပေါ့ခီးစိတ်လည်းလိုတာပဲအဲ့တော့ခီးစိတ်ကိုဥပမာဟိုဒီလှုပ်ရှင်ကလည်းတဝက်တမိုင်းဖြီးကြည့်ပြီးနိုင်ငံတော်စုပါလေဈေးတက်တောင်လုပ်ပြည့်တယ်ဆိုတော့ဒါအားလုံးတွေအဆင်ပြေတဲ့နေသားရှိမှာပေါ့နော
်ဟုတ်ဒါတော့ဆုံးသက်ကလောက်ခလာဆန်နဲ့ပတ်သက်တဲ့သဘောတဘာဝကိုပြောပါတယ်ဒီလောက်ခလာဆာအလုသမားတွေတော့ဝင်ငွေပေါ့နော်နောက်အလုရှင်တက်ကကုန်ကျစီဖြစ်ပါတယ်ဒါကြောင့်မလို့အလုသမားတွေဘက်ကပို့ပြီးတိုးချင်တဲ့ဆန္ဒရှိတယ်လို့အလုရှင်တွေဘက်ကလည်းထိန်းချင်တဲ့ဆန္ဒရှိတယ်ဒီနှစ်ခုကြားထဲမှာတတ်မှားတာမဟုတ်ပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီအလုသမားအဖွဲ့ချုပ်ကနော်ဘယ်လိုမြင်ပါလဲဥအောင်လင်းပြောပြပေးပါဦးရှင်
ဟုတ်ကဲ့ဆမတော်တက်တက်ခိုင်ပြောတာရောနောက်ဆရာကြီးဦးအောင်ထွန်းတက်ပြောတာရောနောက်ခုလုံးကဓမ္မဒိဋ္ဌာန်ကြတဲ့အချက်တွေဖြစ်ပါတယ်အဓိကကတော့ infrastructure ပြဿနာပါအဲ့တော့ဒီမှာကျွန်တော်တို့မြေယာပြဿနာတွေရှိတယ်မြေစင်းတုံးကြီးမြင့်မှုပြဿနာနောက်စွမ်းအင်မလုံလောက်မှုပေါ့နော်စွမ်းအင်တွေကိုဒီကျွန်တော်တို့လိုအပ်တဲ့သုံးဆုံးမှုပမာဏအကူလုံလောက်အောင်စီစဉ်မပေးနိုင်တဲ့ပြဿနာနောက်ဒီ transporting မှာလည်းပဲလုံလောက်အောင်စီစဉ်မပေးနိုင်တဲ့စီမံခန့်ခွဲမှုဒီအရင်းမြစ်ပြဿနာတွေကျွန်တော်တို့အများကြီးရှိပါတယ်လုံငန်းရှင်တွေဘက်မှာလည်းပဲအခက်အခဲမျိုးစုံရှိနေတဲ့အခြေအနေတခုမှရှိတယ်။အလုပ်သမားတွေရဲ့ဘက်မှာလည်းပဲအခက်အခဲမျိုးစုံရှိနေတဲ့အခြေအနေမှရှိတယ်။အဓိကကတော့ဒီလူသားချင်းမြစ်ကိုအဓိကအသုံးပြုတဲ့ဒီစွမ်းရည်ကိုအဓိကအသုံးပြုပြီးတော့ကျွန်တော်တို့ဂုဏ်သုံးလုပ်မှုကိုတွားရတဲ့အခါမှာဒီအခြေခံလူသားချင်းမြစ်ရဲ့ value ကိုကျွန်တော်တို့ဒီမှာတည်တည်ချာချာကောက်ွယ်ပေးနိုင်တဲ့ဒီပေါ့နော်ဒီ corporate social responsibility ရှိဖို့လိုပါတယ်အဲ့ဒီအချက်တင်မှာအဓိကမဖြစ်မနေပေးရမယ့်ဝန်ဆောင်မှုတွေကိုဒီမှာကျွန်တော်တို့ဘယ်လိုပေးနိုင်မလဲဆရာကြီးတို့လုပ်ငန်းရှင်တွေကမျှခံတာမျိုးနောက်ဒီနိုင်ငံတော်အစိုးရဘက်ကပံ့ပိုးပေးတဲ့အစီအစဉ်တွေလုပ်ပေးရပါလိမ့်မယ်ဝန်ထမ်းအင်အားစနစ်ကအစပေါ့နော်နောက်တစ်ခုကဒီကျွန်တော်တို့ skill labor မွေးထုတ်ရေးအစီအစဉ်တွေပါ
ဟုတ်ကဲ့
ဒီတော့အမကန်ရှိတဲ့ဘဝပုံစံတစ်ခုကိုဖန်တီးပေးရပါလိမ့်မယ်
ဟုတ်ကဲ့
ပြီးတော့ message အပိုင်းမှာလည်းလိုအပ်တဲ့ပတ်မုံမှုတွေလုပ်ပေးနိုင်မှသာလျှင်ဒီအချက်တဲကိုကျွန်တော်တို့ဖြည့်ဆင်းနိုင်မှာဖြစ်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါဒီရာနဲ့ပတ်သက်ပြီးတော့ပေါ့နော်လုပ်ငန်းရှင်တွေဘက်ကလုပ်ပေးနိုင်တဲ့အကြောင်းကိုဒီဒေါက်တာတက်ခိုင်မပြောခင်တိုင်ရိုက်လေးလိုင်းမှာဝင်ဆွေးနွေးဖို့ကိုပြည်ဖြိုးအောင်ရောက်ပါပြီလားမသိ
ဟုတ်ကဲ့ကျွန်တော်တို့လက်ရှိပေါ့နော်အလုပ်ထုတ်တဲ့ကိစ္စတွေရမ်းများလာတယ်အပန်းခံပြီးနေရတဲ့အချိန်လူသမားတွေမှာနစ်နာမှုတွေရမ်းများလာတယ်အဲ့တော့လုပ်ငန်းရှင်ဘက်ကနေပြီးတော့ရှင်းပါဒါတွေကိုပြန်ပြီးတော့ဆွေးနွေးပြီးဖို့လိုအပ်တယ်ပေါ့နော်ဆွေးနွေးဘက်ကလည်းတာမိုးပေးမယ်ဆိုတဲ့ညီသားတခုပြောတယ
်
ကျွန်တော်လူသမားတွေဘက်ကလည်းရှင်းစင်မယ်ဆိုတဲ့ညီသားတွေပြောတယ
်
ဒါပေမဲ့လုပ်ငန်းရှင်တွေဘက်ကလည်းလိုအပ်ချက်ကိုတောင်းဆိုတဲ့နေရာမှာကျွန်တော်တို့လူသမားတွေဘက်ကလည်းတောင်းဆိုပေးရရှိတယ်ငွေကူလောက်စိုးဝါးမှုမရှိတော့ဘူးလုပ်ငန်းရှင်တွေကအကြောင်းသက်ချက်တခုမပါဘဲနဲ့သမဂ္ဂဆိုတဲ့ညီသားတခုကိုဖြုတ်ခွဲတဲ့ပုံစံမျိုးနဲ့အလုပ်ထုတ်တဲ့နေသားဖြစ်နေပါတော့အခုလည်းကြည့်ဆိုရင်အားကြနေစီဒီနေ့ပဲလော်ရှိုးထေချုပ်ဆိုတဲ့206ကိုလုတ်ထက်ထုတ်တယ
်။အော်ဟုတ်ကဲ့။
ဒီလိုတွေကဆက်တက်ဖြစ်နေမယ်ဆိုရင်ကျွန်တော်တို့တွေဘယ်လိုသမားအနေနဲ့အမကန်ကမရှိတဲ့ပြည်ဒီနိုင်ငံအတွက်လည်းတကယ်စမ်းဆောင်ရှိတဲ့လူသားကောင်းတွေဆောင်ဆောင်ရလို့မြင်နေပါတော့
။ဟုတ်ကဲ့ဆရာကိုပြည်ဖြူအောင်ဆွေးနွေးတော့ရတယ်ပတ်သက်ပြီးတော့တော်တက်တက်ခိုင်ဘာများပြန်ပြီးတော့
ဟုတ်ကဲ့ကျွန်မနှစ်ခုဆွေးနွေးချင်ပါတယ်ရှင်ဆရာကြီးဦးအောင်ထွန်းသက်ပြောသွားတာပေါ့နော်နိုင်ငံတော်အစိုးရဘာလုပ်ပေးနိုင်လဲပေါ့နော်ကျွန်မတို့စီးပွားရေးအတိုင်းဝန်းကလည်းဒီနိုင်ငံတော်အစိုးရသည်လုံစာကိုင်းတာရှိတဲ့စီးပွားရေးဝန်ကျင်ကိုအရင်တည်ဆောက်စီစဉ်တယ်ပေါ့နော်ဥပမာအရင်းနှီးရနိုင်မှုတို့အတုံးနှုံးတို့နော်အရင်းနှီးဈေးကွက်တို့နော်ကျန်းကျွမ်းကျင်လုံစာရရှိနိုင်မှုတို့နော်ဈေးကွက်ရှာဖွေရေးတွေပြီးလို့ရှိရင်ကုန်ထုတ်လုပ်မှုတွေတိုးတက်ဖို့လို့အတွက်ကိုနည်းပညာပံ့ပိုးပေးတာတွေပြီးလို့ရှိရင်ခင်မီစီမံခန့်ခွဲမှုစနစ်တွေပေါ့နော်ဒါတွေရှိဖို့လို့အတွက်ကိုအထောက်ပံ့အကူအညီတွေကျမတို့ဟိုလိုအပ်တယ်ပေါ့နော်စမ်းသစ်တည်ထွင်နိုင်တဲ့လုပ်ငန်းတွေဖြစ်လာအောင်ဒီရှင်ပြိုင်နိုင်မှုတွေတိုးတက်လာအောင်ပံ့ပိုးပေးဖို့ကျမတို့ညှော်လင့်နေပေါ့နော
်ဟုတ်ကဲ့
ဟိုအလုပ်သမားတွေရဲ့အခွင့်အရေးတိုးတက်မှုတွေလူမှုစီးပွားဘဝကောင်းမွန်ဖို့တစ်ခုအတွက်ကိုကြည့်ပြီးမီနီမမ်ဝေ့ကိုလှုပ်လိုက်ပြီးမဲ့လေစီးပွားရေးလုပ်ငန်းရှင်တွေကလိုက်မပေးနိုင်လို့ရှိရင်ဒါဒီအသိပဲမရှိတဲ့လုံဆောင်မှုတစ်ခုဖြစ်သွားတယ်ပေါ့နော်နော်ကျမဆိုလိုတာ balance လုပ်ရမယ်ပေါ့နော်
ဟုတ်ကဲ့နောက်ကိုပြည်ဖြိုးအောင်ဆွနေသွားတဲ့အချက်ကလေးလည်းပြောပြပေးပါဦ
းအလုရှင်ကဒီလိုပါရှင်အလုရှင်ဆိုတာကတော့ကျမတို့ကကိုယ်ဝန်ထမ်းကိုထုတ်ရှင်ကြတဲ့လူတွေမဟုတ်ဘူးနော်ဒါပေမဲ့ခုနကကျမပြောတဲ့ဥပမာလိုပဲဒီအလုကလေးကသေးသေးလေးဒီ15ယောက်ကို10သိန်းနဲ့သူခန့်ထားတယ်ဒီအလုဆင်ကြည်နေတယ်ဒါပေမဲ့လာစားတယောက်တစ်သိန်းတိုးပေးရတဲ့အတွက်ကြောင့်မလို့သူဒီ10သိန်းဆက်တော့တိုးမပေးနိုင်လို့ရှိရင်တော့သူ10ယောက်ပဲထားထားရမယ်၅ယောက်ကိုသူအလုတ်လျှော့ရတော့မယ်ပေါ့နော်တကယ်တော့စီးပွားရေးတွေရှုံးလို့ရှိရင်စီးပွားရေးကကိုယ့်ဟာကိုယ်ပုံကြခံတယ်ကိုယ့်အိတ်ထဲကကိုယ်
ဟုတ်ကဲ့ပါဟုတ်ကဲ့
စီးပွားရေး
တော့အချိန်နဲ့တိတ်ပြီးတော့လေမကြံတော့လို့ပါကျေးဇူးတင်ပါတယ်တော်တက်တက်ခိုင်အခုတိုင်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်လဲပြည့်သွားပြီမဟုတ်ပါဝင်ဆွေးနွေးတဲ့သူအားလုံးကိုကျေးဇူးတင်ပါတယ်ရှင်